ပြည်ပရောက်ရှမ်းတိုင်းသားခေါင်းဆောင်လူဖြစ်တဲ့ဦးဟန်ယောင်ဝေကိုမြန်မာပြည်ဝင်ခွင့်ဗီဇာထပ်ပြီးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်မှုမရှိကြောင်းဒီကနေဒါနိုင်ငံကမြန်မာတန်ရုံးကပြောကြပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်ရဲသားဦးဟန်ယောင်ဝေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာလွှမ်းမိုးမှုတိုးလာနေတဲ့အတွက် NLD အစိုးရကအမိစရင်အမိမဲစရင်ထည့်သွင်းထားတာဖြစ်နိုင်ကြောင်းဒီသတင်းမီဒီယာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသားခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ main engine ကအပြည့်စုံပြောပြမှာပါ
။ကနေဒါနိုင်ငံသားဖြစ်ခံယူထားတဲ့ဥဟန်ညာဝေရဲ့ပြည်ဝင်ခွင့်ဗီဇာရှောက်ထားမှုကိုလုံယုံလုံစင်အတိုင်းတန်ယုံဘက်ကဆောင်ရွက်နေပြီးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာသာဖြစ်ကြောင်းကနေဒါနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
လောလောဆယ်ကတော့ခွင့်ပြုမဲ့ကိုစောင့်ဆိုင်းလျက်ရှိပါဗီဇာညွှန်ကြားချက်နဲ့အညီကျွန်တော်တို့ကအစဉ်အဆက်တင်ပြထားပြီးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဘယ်လိုခေါ်မလဲဗီဇာရနိုင်ခြင်းမရခြင်းနိုင်ခြင်းဆိုတာကကျွန်တော်တို့တင်ပြထားတဲ့ဟိုနည်းလေအထက်ရရှိတယ်ကသူတို့ဆုံးဖြတ်ချက်ကတော့အခုထိစောင့်ဆိုင်းနေသေးပဲဖြစ်ပါတယ်ကျွန်တော်တို့ဘာမှထပ်ပြီးတော့ဟိုပြောကြားလို့မရပါဘူး
ဥဟန်ညာဝေကိုအရင်သမရဦးသိန်းစိန်လက်ထက်ကလေးက MJEV လို့ခေါ်တဲ့အကြိမ်ကြိမ်ပြန်လည်ဝင်ရောက်ခွင့်ရှိတဲ့တစ်နှစ်ဗီဇာတက်တန်းနဲ့၃ကြိမ်ထုတ်ပေးခဲ့ဘူးကြောင့်နဲ့ဒီတစ်ကြိမ်မှာလဲလုံယုံလုံစင်အတိုင်းဆောင်ရွက်ပေးနေကြောင်းတန်ယုံတာဝန်ရှိသူကအခုလိုဆက်ပြောပါတယ်
။အခုတို့ခါတိုင်းလဲတို့တွေအရင်တော့ကလဲတို့လာလျှောက်ဘူးတယ်ဒီဒေတာဖိုက်တို့ပါတို့ကလေဟောနှစ်ခါသုံးခါတော့တော့ရှိပြီရှင်းတယ်။အဲဒီတော့ကလဲအစဉ်စဉ်အလိုတစ်နှစ်ပြီးတိုင်းပြီးတိုင်းအလိုကောင်းစင်ညွှန်ကြားချက်နဲ့ကြီးကျမတို့ကရှောက်ရတဲ့သဘောထားရှိပါတယ်။ဘာလို့ဆိုတော့တို့ကဗီဇာကဟိုနေ MJEV ကတစ်နှစ်ပေးတဲ့အတွက်ကြောင့်လေ
။ April 24ရက်နေ့ကလေးကပြည်ဝင်ခွင့်ဗီဇာရှောက်ထားတဲ့ဥဟန်ညာဝေကိုဇွန်လ1ရက်နေ့မှာသူ့ကိုဗီဇာထုတ်ပေးဖို့ခွင့်ပြုချက်မရကြောင်းကနေဒါရှိမြန်မာတန်ယုံကအကြောင်းကြားလာခဲ့တယ်လို့သတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ VOA မြန်မာပိုင်းအနေနဲ့ဥဟန်ညာဝေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဖုန်းကိုင်ဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဒီတော့တွင်9ရက်ကြာကနေဒါချစ်ချီရေးခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့အစိုးရလက်ထက်မှာနိုင်ငံရေးအရာအမြင့်မဲဆင်းကိုပယ်ဖျက်ခဲ့ပြီးဖြစ်ကြောင်းအခုလိုပြောသွားပါတယ်
။ကျမတို့အစိုးရတဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြတာပါနိုင်ငံသားရေးယုံကနေပြဆွတ်လိုက်တဲ့ကျမတို့တန်တမာများကတို့ကဘာတော်မှမရှိတဲ့တန်ယုံနေတန်ယုံဝင်တတ်နေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုပြီးတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲ့ချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
ဒါပြင်ပြည်ပမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားဖြစ်ခံယူထားသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိနေတဲ့မြန်မာတန်ယုံတွေနဲ့မိမိတို့သိလိုတဲ့အချက်တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါဗျ။
အဲ့တော့တကယ်ပဲကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကိုသိကျင်နေဆိုလို့ရှိရင်အဲ့ website ကိုကြည့်ပါ။ကျမတို့ဟာဒီလိုအမေဆင်းလုပ်ထားတယ် blacklist လုပ်ထားတယ်ဆိုတော့ကိုနိုင်ငံရေးရကျမတို့မလုပ်တော့ပါဘူး။ visa မပေးတာဟာကျမတို့တာမန် visa တွေပေးပါတယ်။တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့လေ multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပြေးပါလေ။နောက်တချို့ကြတော့ Interpol ကနေပြီးတော့တတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးလှုပ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး။ဒါပေမဲ့ကျမတို့နိုင်ငံကိုပြန်ပြီးတော့သွားပြီးတော့အလေသွားခြင်းတဲ့လူတွေအတွက်လည်းခက်ခဲမရှိပါဘူး။ကျမတို့တာယုံ website ကိုကြည့်လို့ရှိလို့ရှိရင်အများကြီးတွေ့ရပါလိမ့်မယ်။နောက်ပြီးတော့အဲ့ဒီထဲမှာကိုလိုချင်တဲ့အခြေအနေကိုသိချင်တဲ့ကိစ္စတွေမပေါ့လို့ဆိုရင်တာယုံနဲ့ဆက်သွယ်ပါ
။အခုလိုဥဟန်ညာဝေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်မှာတော့တိုင်းတော်လက်နက်ကိုင်ဖွဲ့တွေပေါ်သူ့ရဲ့ဩဇာတိုးလာခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။အထူးသဖြင့်နေဆက်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်တိုင်းသားဖွဲ့တွေကိုထောက်ပံ့မှုနဲ့အကြံဉာဏ်ပေးမှုတွေမှာသူ့ရဲ့အခန်းကဏ္ဍဟာဆယ်စုနှစ်နဲ့ချီးပြီးအရေးပါခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းသူ့ရဲ့ပါဝင်ပတ်သက်မှုဟာအငင်းပွားပွဲရာဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။မြန်မာဒီမိုကရေစီရေးပြည်ပမှာဥဆောင်လှုပ်ရှားခဲ့တဲ့ NCGUB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့မှဥဟန်ညာဝီဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့အရင်နော်ဝေးခြေဆိုင် DBB အတန်လွင့်ဌာနကိုတီထောင်သူတွေထဲမှလည်းပါဝင်ခဲ့ပြီးဘယ်လ်ဂျီယံခြေဆိုင်ဥရောပမြန်မာရုံးရဲ့ညွှန်ကြားရေးမှူးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်သမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ဥဟန်ညာဝေဟာမြမငိမ့်ငယ်ဖြစ်စဉ်မှာထဲထဲဝင်ဝင်ပါဝင်ခဲ့ပြီး ပြည်ထောင်စု Institute ဆိုတဲ့အဖွဲ့ကိုပြည်တွင်းမှာတည်ထောင်ခဲ့ပါရဲ့ရှင်။